အစ္စလာမ်ဘာသာရှီးယိုင်းဂိုင်းဝင်အများစုနေထိုင်တဲ့အီရန်နိုင်ငံနဲ့တန်တမာရေးပဋိပက္ခမှာဆော်ဒီအာရေဗျနိုင်ငံရဲ့လုပ်ရက်ကိုထောက်ခံကြောင်း GCC ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေကပြောပါတယ်။ဆော်ဒီအာရေဗျ၊ဘာရိန်း၊ကာတာ၊အိုမန်၊ကူဝိတ်နဲ့ UAE အာရဗ်စပါးများနိုင်ငံတို့ပါဝင်တဲ့အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာအီရန်နိုင်ငံဟာဆော်ဒီအာရေဗျရဲ့ပြည်တွင်းရေးနဲ့ဒေသတွင်းကိစ္စရပ်တွေမှာဝင်ရောက်နှောက်ယှက်နေတယ်လို့ဝေဖန်ဖော်ပြထားပါတယ်။အီရန်နိုင်ငံမြို့တော်တဟီရာမှာရှိတဲ့ဆော်ဒီတန်ယုံနဲ့မရှတ်မှာရှိတဲ့ကောင်စီဝင်ယုံတွေကိုတိုက်ခိုက်လိုက်တဲ့ကိစ္စအတွေ့ဖြစ်ပေါ်ခဲ့တဲ့ခရီးရိုက်ခတ်မှုတွေကိုလည်းအဖွဲ့ဝင်နိုင်ငံကြီးဝင်ကြီးတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့အဲ့ဒီလောက်ရက်တွေကိုအပြင်းထန်ကန့်ကွက်ကြောင်းအဲ့ဒီလောက်ရက်တွေအတွက်အီရန်မှာတာဝန်ရှိကြောင်း GCC အတွင်းရေးမှူးချုပ်အဗ်ဒူလာတစ်အယ်ဇာယာနီကရီယတ်မြို့မှာကျင်းပတဲ့နိုင်ငံကြီးဝင်ကြီးများဆွေးနွေးပွဲအပြီးမှာပြောကြားလိုက်တာပါ။ဒီကိစ္စကိုဆွေးနွေးဖို့အတွက် OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့အရာအဖွဲ့ချုပ်တို့အနေနဲ့လဲဆွေးဝဲတွေခေါ်ယူကျင်းပဖို့ဆော်ဒီအာရေဗျနိုင်ငံကတောင်းဆိုထားပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့ရှေ့ဆက်ဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုဆက်လက်စဉ်းစားသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကအီရန်နဲ့တန်တမာဆက်ဆံရေးဖြတ်တောက်လိုက်တဲ့ဆော်ဒီနိုင်ငံသားရေးဝန်ကြီးအဗ်ဒဲအယ်ဂျူဘေးကပြောပါတယ်